မင်္ဂလာပါရှင် VOA American တန်ကနေ2014ခုနှစ်နိုဝင်ဘာလ21ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုစက်တိုက်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့ဒီ American Indian 3 English စာသင်ခန်းစာအစီအစဉ်အစားဒီနှစ်မုံတိုင်းအကြောင်းကိုနားဆင်ကြရမှာဖြစ်ပြီးဒီကျမ်းမာရေးခန္ဓာမှာတော့
လုံးဝမရဘူးလည်းကြည့်ရတယ်ဆိုတာဒီမျိုးရှိတယ်အဲ့ဒါလည်းလူကလူတော့တောင်းပြန်ပြီးနိုင်တော့ပို့ကောင်းတော့ပေါ့လေ
ဆေးရုံမရောက်ခင်လူနာကိုအသက်ရှင်အောင်ဘလို့စောင့်ရှောက်ထားလို့ရတယ်ဆိုတဲ့အပိုင်းနှစ်ကိုကျမ်းမာရေးခန္ဓာမှာပါမောက်ခဒေါက်တာကျော်မြင့်နိုင်ကပြောပြပေးသွားမှာပါအစည်းအဝေးနောက်ပိုင်းမှာတော့တိုင်းရင်းသတင်းလွှာခန္ဓာကိုနှาศင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့အမေရိကန်တောင်ပိုင်းနယူးယောက်ပြည်နယ်မှာကြာနေတဲ့နှစ်မုံတိုင်းသတင်းကိုပြောပြပါရစေရှင်2014ခုနှစ်ရဲ့ဆောင်းဦးရာသီမှာနှစ်မုံတိုင်းကြီးတခုအမေရိကန်ပြည်ထောင်စုတောင်ပိုင်းကိုဝင်ရောက်တိုက်ခတ်နေပါတယ်။အခုချိန်ထိဆိုရင်နှစ်မုံတိုင်းတိုက်ခတ်မှုခံရတဲ့တောင်ပိုင်းဒေသတွေမှာနှင်းထုဟာ6ပေဝန်းကျင်ရှိနေပြီးအပြားခတ်တိုက်ခတ်မှုခံရတဲ့ဒေသတွေမှာတော့4ပေပတ်ဝန်းကျင်မှာရှိတယ်လို့ဒေသခံမြန်မာတွေကပြောပါတယ်။နှစ်မုံတိုင်းတိုက်ခတ်ခံရတဲ့ဒေသမှာနေထိုင်နေကြတဲ့မြန်မာတချို့ကိုဆက်သွယ်မေးမြန်းထားတာကိုလည်းစူးစီးတင်ပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အတွင်းကဘက်ဖက်လိုမြို့ဟာ24နာရီကြာမုန်တိုင်းတန်ခံခဲ့ရပြီးတဲ့နောက်တောင်ပိုင်းကျတဲ့ဘက်တွေမှာပိုပြီးတော့ဆိုးရတယ်လို့ဒေသခံတွေကပြောပါတယ်။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကစီရင်စု10ခုကိုအရေးပေါ်အခြေအနေကြီးညာထားရပြီးနှစ်မုန်တိုင်းအရေးပေါ်ကြီးညာချက်ထုတ်ပြန်တဲ့အချိန်အုပ်ချုပ်ရေးမှူးကအပြစ်မထွက်ကြဘူးအခုလိုသတိပေးသွားပါ
တယ်။Which means now you can't access that road, you can't plow that road until you move the car, which is a very time consuming.
အခုကြောက်ထားတဲ့နှင်းထုပမာဏကြောင့်အခြေအနေကတော်တော်ဆိုးနေပါတယ်။လမ်းပေါ်မှာပြက်နေတဲ့ကားတွေကြောင့်လမ်းရှင်းရတာပိုးပြီးတော့ခက်ခဲစေပါတယ်။ဒါကြောင့်လမ်းကိုလည်းတုံးလို့မရ၊နှင်းတွေလည်းဖယ်လို့မရဖြစ်နေတာပါ။အခြေအနေတွေအားလုံးဟာကောင်းမလာပဲပူဆိုးဖို့ပဲရှိပါတယ်။ဒါကြောင့်ဒီနေ့နေထွက်လာလို့အခြေအနေပိုကောင်းလာမယ်လို့တော့မမျှော်လင့်ကြပါနဲ့။နေထွက်လာလို့ပိုကောင်းလာအောင်လုပ်ပေးခြင်းပေမဲ့နောက်ထပ်နှင်းထက်ကြဖို့လည်းရှိနေပါသေးတယ်။
နှင်းမုန်တိုင်းကြောင့်ကျနေတဲ့နှင်းထုပမာဏဟာအရင်နှစ်တွေကတဆောင်းတွင်လုံးပုံမှန်ကျတဲ့နှင်းထုပမာဏနဲ့ညီမျှတယ်လို့ပြောကြပါတယ်။လက်မတွေပေါ်ပိတ်ဆို့နေတဲ့နှင်းထုကြောင့်အင်္ဂါနေ့ကလေးကအလုတ်တွေအောင်းတွေကိုလည်းပိတ်ထားရပြီးအနည်းဆုံးနောက်ထပ်3-4ရက်လည်းဆက်ပြီးတော့ပိတ်ထားရပွဲရှိတဲ့အကြောင်းဗက်ဖယ်လိုမြို့မှာနေထိုင်တဲ့ကိုမျိုးတန်းကပြောပါတယ်
။ကျောင်းတွေပိတ်ရတယ်၊အလုတ်တွေကပိတ်ရတယ်။ဘာလို့ပိတ်ရတယ်ဆိုတဲ့အကြောင်းတွေထဲမှာကနှင်းတကယ်ကြားကလေးနေရာအကြထားတဲ့နေရာတွေကသူလမ်းကြီးကိုမထွက်ရဘူးဆိုပြီးအမိတ်ထောက်ထားတဲ့ဒီဆိုရကနေဒီလူတွေမထွက်နဲ့ပေါ့နော်ထွက်ချင်းအားချင်းလမ်းမှာပိတ်မိတာလို့ပေါ့ဖြစ်တဲ့ဆိုရင်အဲ့ဒီပိတ်တာပိတ်တဲ့ကားတွေကိုပြန်ပြီးတော့ရှင်းထုတ်ရကပြီးကြတဲ့ဒီနှင်းစကြတဲ့ချိန်မှာတည်းကဒါပေမဲ့လူတွေကထွက်တဲ့လူတွေကရှိတယ်ရှိတဲ့ခါကျတော့လမ်းမှာဆိုတော့ပြောလို့ပိတ်မိတာလို့နှင်းနဲ့တူးထဲမှာဝင်သွားတာလို့အဲ့လိုမျိုးဖြစ်တော့အဲ့ဒါကိုထပ်ပြီးတော့မှားတယ
်ထူရက်တဲ့နှင်းတူကြောင့်ကားဆက်မောင်းလို့မရတော့ဘဲကားထဲမှာတင်အေးထန်ကြောင့်တေဆုံသွားသူတူအပါဝင်နှင်းမုန်တိုင်းနဲ့ဆက်ဆက်ပြီးတေဆုံသူ9ဦးရှိတဲ့အကြောင်းလဲအာဏာပိုင်တွေကအတည်ပြုထားပါတယ်အုပ်ချုပ်ရေးမှုနဲ့အာဏာပိုင်တွေရဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့တဲ့အကြောင်းကိုလည်းကိုမျိုးတန်ကအခုလိုပြောပြပါတယ
်ဒီနေ့အုပ်ချုပ်ရေးမှုရောခရိုင်အုပ်ချုပ်ရေးမှုရောမြို့တော်ဝင်ဘောပေါ့နော်သူတို့မနေ့ကသတင်းစာရှင်းလင်းပွဲလုပ်တော့ဒီလိုဦးရမထွက်နဲ့ဆိုရင်မထွက်နဲ့ပေါ့ဒီရေးပေါ်ကြီးညာတာဟိုမသိတာလည်းပါတယ်ချို့ကလည်းတီးလျက်နဲ့ထွက်တာလည်းပါတယ် highway တွေမှာကားတွေကအရာနဲ့ဖြီးပြီးတော့ပိတ်ပြီးသွားတာပေါ့ကျမကြီးကရေးပေါ်ဖြစ်တဲ့အချိန်တွေမှာဒီစေုံကဝင်လို့မရအောင်လူတွေထေတာပေါ့နော်ခုနှစ်ယောက်ချို့ကြတော့လည်းကားထဲမှာနေနေနှင်းသူကများလာတော့ကားကိုအုပ်သွားတဲ့ခါကျတော့တယောက်ကအဲကားထဲမှာပေနေတယ်
အခုလိုဆောင်းဦးကာလမှာနှင်းမုန်တိုင်းကြာရောက်မှုဟာပုံမှန်အနေအထားမျိုးမဟုတ်တာကိုသတိထားမိတဲ့အကြောင်းလဲဒေသခံတွေကပြောနေကြတာပါ။ကိုမျိုးတန်ကတော့သူနေတဲ့နှစ်တွေအတွင်း2000ခုနှစ်က15မိနစ်ကြာပြင်းထန်တဲ့မုန်တိုင်းတစ်ခုကိုခံခဲ့ရဘူးတဲ့အကြောင်း2006ခုနှစ်မှာတော့ရေခဲမုန်တိုင်းတန်ကြောင့်ပျက်စစ်မှုတွေပြတ်တောက်ပြီးတပတ်လောက်ကြာအောင်အေးဒဏ်ကိုအပြင်းထန်ခံခဲ့ရတဲ့အကြောင်းနဲ့ပြီးခဲ့တဲ့နှစ်ကတော့ရေခဲမှတ်အောက် 50 ဒီဂရီအထိကျသွားတာကိုကြုံခဲ့ရတယ်လို့လည်းပြောပါတယ်။
မနေ့ကကျတော့လေတိုက်တာရေနောက်ကဆောင်းစဲမှာဖြစ်တာပေါ့နော်ဒီနေ့ကဆောင်းတော့မဝင်သေးဘူးခရစ်စမတ်မတိုင်ခင်မှာသူဆောင်းတရဝင်มาပေါ့နော်ဒါပေမဲ့ခုကဆောင်းလွှင်းမဟုတ်သေးဘူးဒါဆောင်းဥပောက်ပဲရှိသေးတာ
ဒီညာဘက်မှာနှင်းထက်ကြဖို့ရှိတယ်လို့မိုးလေဝသသတင်းတွေမှာကြေညာထားပြီး ဒီတစ်ခါနှင်းထက်ကြမယ်ဆိုရင်နှင်းတူဟာရှစ်ပေအထိရှိလာနိုင်တဲ့အကြောင်းလည်းပြောထားပါတယ်။တနင်္လာနေ့မှာနေရောင်ပြောင်းလဲမြင်ရဖွယ်ရှိပေမဲ့နေပူချိန်ကြောင့်နှင်းတူအေးပျော်ပြီးရေကြီးလာတဲ့အခြေအနေကိုလည်းကြုံရနိုင်တယ်လို့သတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်။ဖီယိုအမေရိကန်တန်ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေနားဆင်နေကြရတာပါအခုနားဆင်ရမယ့်ကျမရဲ့အစီအစဉ်မှာတော့အရေးပေါ်ပြုစုကူတာမှုမှာလူနာကိုဖြစ်တဲ့နေရာမှာပဲအသက်ရှူမှန်မှန်သတိရမရနဲ့နှလုံးခုန်မှန်မှန်စစ်ဆေးကူတာမှုအကြောင်းကိုနားဆင်ကြရမှာပါအငိမ့်စားဌာနပမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปมคะกระดาจําไม่ได้ครับทีแรกตะคอกตรงก็တော့ဒီဆေးရုံမရောက်မီအရေးပေါ်ဖြစ်စုကူတာတဲ့ညမှာပထမအရေးကြီးတဲ့အသက်ရှူလမ်းကြောင်းဖွင့်နေဖို့အကြောင်းအဓိကပြောပြီးတဲ့ခါမှာအခုတစ်ခေါက်တော့ဆရာရဲ့နောက်အရေးကြီးတာတွေဖြစ်တဲ့လူနာတတိရမရနဲ့နှလုံးခုန်မှန်မှန်ကြီးဖို့အကြောင်းပြီးတော့အရေးပေါ်လူနာတင်ရဲ့အရေးပေါ်ပုံအကြောင်းတွေကိုဆက်ပြောရအောင်ဆရာရဲ့အဲ့တော့လူနာတတိရမရကိုဘယ်လိုစောင့်ကြည့်ဖို့လုပ်လဲဆရာရဲ့
ဘာတော့ပြရတာပါလဲဘာတော့ပြရမပြောဘူးလို့ပြောနေတာဒီလိုမျိုးပေါ့အဲ့ဒါမျိုးလုံးနေအားမချမ်းနေတော့စာပြရဖြစ်ဒါကိုကြည့်လို့လဲပါတယ
်ဟုတ်ကဲ့ဆရာခုလိုဒီတတိလက်တဲ့အနေထားရောက်သွားနိုင်တဲ့အနေထားမှာဆိုရင်ဘာတွေလုပ်ပေးနိုင်မလဲ
ဒီလေးရတဲ့အကြောင်းကိုရှာရတယ်ဆရာတို့ကြောင်းရအောင်တော့ကိုခံကြည့်ကြတော့ပါဦးနဲ့တမကြည့်တော့ပြတ်တာလားပြည်တော့ပြတ်တာလားဘယ်သူမှပြည်ပြီးဖြစ်တာလားပြည်လုံးပြီးတော့ဖြစ်တာလားရှောင်ကြတာပေါ့လေဒါကြတော့နှလုံးကပြတ်သွားလို့လားအဲ့နောက်ဆုံးကလည်းမလုံးရတဲ့နဲ့အသက်ကြီးရတာကနောက်ဆုံးဖြစ်တာပေါ့လေ
ဟုတ်ကဲ့အဲ့တော့ဆရာကနေပြောရတဲ့နောက်ဆုံးအဆင့်ဖြစ်တဲ့နှလုံးခုန်ရက်သွားတဲ့အဆင့်ကိုရောက်တာကိုရောဆရာဘလို့သိနိုင်ပြီးတော့ဘလို့မျိုးဒီနှလုံးကိုပြန်ပြီးတော့အလုပ်လုပ်လာနိုင်အောင်လုပ်ပြနေလဲ
နှလုံးခုန်တော့ဆရာအလုံးကကျူကျော့သွားတာပေါ့ညနာပါလည်းကျူလာတယ်ဒီကနေ့လည်းကျူနေတယ်နောက်ပြီးတော့လက်ကိုပေးစမ်းလိုက်လို့ဆိုပြီးတော့မခုန်တော့နှလုံးကလည်းအကြေရလည်းတခြားတော့တခြားကကျွန်တော်ကစမ်းလို့ရပါတယ်။ဒီမှာကလေးချင်းနဲ့ကျွန်တော်တတ်စမ်းကြည့်ရမှာပေါ့လေ။လက်ချားကြီးချရာရဲ့အေးနေနဲ့ဒီနဲ့ဒီရတဲ့ level ကဖြည်းနည်းနည်းနည်းနည်းသွားတယ်။နောက်ပြန်ကျတော့တကယ်ကိုခလုံးရတဲ့စီမီမျိုးရောက်သွားနိုင်တယ်ပေါ့
။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာနှလုံးခုန်ရက်သွားရင်ရောဘယ်လိုမျိုးအခုညီပြန်ပေးနိုင်မလဲ
။နှလုံးခုန်ရက်သွားရင်ကျွန်တော်ကဓာတ်မစလို့ရပါတယ်။လက်ချက်ကြီးရောဆိုတော့များအိုက်ဒီလို့ထုတ်ပါတယ်။ဒီလိုပြရတယ်။ဒီလိုမျိုးများကိုလည်းနဲ့ဖြည့်ရတယ်ဆိုတာဒီလိုမျိုးရှိတယ်။အဲ့ဒါလေဒီကနေ့ကတောင်းပြန်ပြီးနိုင်ရမှာပို့ကောင်းပါပေါ့လေ
။ဟုတ်ကဲ့ဆရာအဲ့ဒါကိုလေလူတွေမျက်လုံးထဲမှာရှင်းလောက်မို့ရှင်းပြပေးပါလား
။ကျွန်တော်ပတ်ဆန်းလိုက်တယ်။ဘာကြမေးလည်းမရတော့ဘူး။စကားလည်းလုံးဝပြောင်းလို့မရတော့ဘူးဆိုတော့ချက်ချင်းကိုကျွန်တော်ကအားလုံးစောင့်ရှောက်လုပ်ရတယ်။ချက်ပေါ်မှာနှလုံးရှိတဲ့တပည့်အပေါ်မှာကျွန်တော်ခေါ်တော့ပေါ့လေ။အဲ့ဒီမျိုးပြည်တယ်နော်။လက်ဖနာနဲ့ကိုအားနဲ့ဖြည့်ရတယ်
ခင်ဗျဟုတ်ကဲ့ရင်းညွတ်ရိုးအပေါ်တက်တဲ့ကနေပြီးတော့လက်ဖွားနှစ်ခုထပ်ပြီးတော့တတော်စစ်မကွေးပဲနဲ့ဒီလက်ဖနှောင်းနဲ့ဖိလိုက်လှုပ်လိုက်လုပ်ပေးတာမျိုးပေါ့ဆရာနော
်ဟုတ်ပါတယ်ခင်ဗျအဲ့ဒါဖြည့်ပြီးလုံးလိုက်လို့ဆိုတော့ဒါတော့ရှင်းရရပါတယ်ကဲနိုင်ရပေါ့လေအဲဒီမှာတော့ဒါမှမဟုတ်ရင်အင်ဂျင်နီယာပုံမှာတော့ဒီပြည့်လေးရပြီဆက်ဖြည့်တယ်ဆက်ဒီမလုံးကိုဆက်နေတာမျိုးပါပဲအဲ့ဒါလည်းကားပေါ်မှာပါလာတယ်တော့အင်းနဲ့ဆုံးမဆူရမယ်။ရှင်ရည်ရည်အမျိုးကျွန်တော်လုပ်လို့ရတယ်။အားဖြင့်ဒီလုံးဝမကုန်တော့တာပဲပြန်ပြီးဖုံးရမယ်ပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာကဒီဖြစ်တဲ့နေရာမှာရှေးဥဒနာပြုစုပေးတဲ့အပြင်ဒီအရေးပေါ်ကားတွေမှာလည်းအရေးပေါ်ပြုစုပေးနိုင်တဲ့ဒီပစ္စည်းကိရိယာတွေနဲ့ကြွန့်ကျင်တဲ့သူတွေရှိဖို့ကအထူးအရေးပါလာတာပေါ့ဆရာနော်
။ဟုတ်ပါတယ်ခင်ဗျ။ဟုတ်ပါတယ်။
ဟုတ်ကဲ့။အဲ့တော့အဲ့ခါကျတော့ဆရာကြ
ီးအဲ့ဒီရေးဖို့ on site ကတော့ကျွန်တော်တို့တွေ့တဲ့လူကတွေ့တာပေါ့အခုတော့ ambulance ရှိလို့ရှိရင်တော့ ambulance ကရေးဖို့ telephone number နဲ့ hotline ပေါ့လေအဲ့ဒါကို call လိုက်လို့ရှိရင်ကျွန်တော်တို့အများဆုံးရအောင်သွားတယ်ခေါ်တာနဲ့ပြန်တယ်ရောက်ပြီးရင်အဲ့နေရာမှာဟိုပြည်သူလူထုကတော့တွေ့တာ primary life saving ရေလောက်တာပေါ့ဒါမှမဟုတ်ဒီတိုင်းလုပ်လို့ရတယ်ဟာပြီပေါ့ဒါပေမဲ့ ambulance ကတော့ရောက်သွားတယ်ပြန်တယ်သူ attach life support အဲ့ဒီ system တွေကိုကျွန်တော်တို့လုံလေးကြံကြီးသင်ပြထားပြီးသားဝင်ဝင်ရောက်နိုင်မှုအရေးကြီးတာပေါ့လေ
ဟုတ်ကဲ့ဆရာ
ဝင်ဝင်မိနစ်ကြီးအောင်ရောက်အောင်ပါခင်ဗျ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီဆက်သွယ်နိုင်မယ့်တယ်လီဖုန်းနံပါတ်လေးပါ
ကျွန်တော်ကျောင်းတဲကဒီတောင်သားရဲ့ဟို MLC Ambulance Foundation 1830
1830ပါနော်
1833ညပါဆရာနော
်ဟုတ်ကဲ့ရှင်
ဟုတ်ကဲ့ဆရာအဲ့တော့ကျေးဇူးအများကြီးတင်ပါဆရာ
နိုင်ငံတော့199လို့ပါလို့ပေါ့ဗျာ
ဟုတ်ကဲ့
ဒါတော့၄ခုပဲကျွန်တော်ကရှောက်လို့ရတယ်၄ခုပဲပြည်တယ်မမိလွယ်တဲ့နံပါတ်တော့ကျွန်တော်ရှောက်လို့မရဟုတ်ကဲ့
ဟုတ်ကဲ့ဆရာဒီနေ့မှာကျွန်တော်မမေ့မိတဲ့ဒီအရေးပေါ်ပြည်စုကုသမှုနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အချက်ကြံသွားတာရော
အများကြီးရရှိတာပေါ့လေဒါပေမဲ့ဒီကအပြည့်အစုံပြည်သူတွေအတူပြီးရောဆိုရယ် care service လိုရယ်ဒါတို့ဒီဟာအခြေခံတက်ကဲမြင့်ပြင်းရောက်တက်ဖို့လိုရယ်ဆိုတာသိရင်တော့အကောင်းဆုံးပေါ့သိအောင်ကျွန်တော်လုပ်ပြရမှာတက်အောင်လည်းပြင်ပြရမှာဒါပြင် ambulance service တဲ့လူတိုင်းလူတိုင်းလူတိုင်းလူတိုင်းမှာရှိဖို့အစ်မှာလေကျွန်တော်နိုင်ငံမှာခုတော့စတင်တော့ဆောင်ရွက်နေပြီပေါ့လေဝိရကတော့ proper မရှိဘူးဝိရကတော့ကျွန်မဝင်ချက်နာတယ်လုပ်နေပါပြီကျွန်တော်အနေနဲ့တော့မြန်မာနိုင်ငံဆရာတို့ဥက္ကဋ္ဌအနေနဲ့ဆရာတို့ဒီအတက်အကျဉ်းပညာတွေကိုစွန့်ရင်းနေပေးနေတာကျွန်တော်တော်တော်လေးကြားပါပြီဆောင်တဲ့တချက်ဒီလိုလိုကြားစိတ်ဝင်တော့ဒီပေးနိုင်တော့အကောင်းဆုံးပေါ့
ဟုတ်ကဲ့ဆရာအဲ့တော့
ဒီတုန်းကအတိုင်းနဲ့ဒီနေရာမှာအလုံးဒီ ambulance service လုပ်နိုင်လို့ရှိရင်အဲ့ဒီလိုမှချုံနိုင်တော့ကောင်းတော့ပေါ့လေခုဒီတော့အကုန်လုံးလမ်းချုံနိုင်လေအဲ့ဒါပြင်အဲ့ဒီကအแทမှလည်း equipment တွေပြည့်စုံရှိသလို train လုပ်ထားတဲ့ဒီကားပေါ်မှာ ambulance crew ကလည်းလိုပါတယ်အဲ့ဒီအတွက် training system တွေထူထောင်ရပါမယ်ပြီးလို့ရှိရင်တော့ပစ္စည်းကြီးရဲ့ attention တွေဒီခြေုံနဲ့ချက်ချက်ဖို့ဒီ communication လည်းလိုပါတယ်ကားပေါ်မှာတည်လာပြီးဆက်လက်ကူတာလာတယ်ခြေုံနဲ့ဆက်တာလည်းဒီဘဝအကြီးကြီးကိုဟိုအထိပို့လို့ရတယ်ဆိုလို့ရှိရင်တော့ဘဝက emergency ဌာနကဆရာဝန်ကအဲ့ဒါကိုကြည့်ပြီးတော့ဒီကကိုလှမ်းပြီးတော့ဘာလို့ဘာလို့ပြောလို့ရရင်တော့အကောင်းဆုံးပေါ့လေဒါဒီနိုင်ငံတွေတော့ဒီတိုင်းပဲလုပ်နေပါလေကျွန်တော်မျိုးကြီးတွေလုပ်လို့မရဘူးခင်ဗျတော်ဒေတာညီမပါလုပ်နိုင်ရင်တော့ပိုကောင်းပါလေ
ဟုတ်ကဲ့အခုဒီတင်တန်းတွေကိုဆရာတို့လုပ်ပေးတာရှိလားဆရာအဲ့ဒီကိုဆက်သွယ်လို့ရောရနိုင်လား
ဒီနေ့ကျွန်တော်တို့ရဲ့ MS Foundation ကလည်းတင်တန်းတွေပေးတယ်ခင်ဗျနောက်ဆရာဝန်တွေနဲ့လည်းကျွန်တော်က PDC training ဆို PDC ဆိုတော့ primary trauma care ပေါ့ဒါလည်းကျွန်တော်တို့စပြီး initiative လုပ်ထားပြီးတော့ Dry Australian Coalition ဆက်ကြတာ support လုပ်ပါတယ
်ဟုတ်ကဲ့ဒီတင်တန်းတွေကိုတက်ချင်တဲ့သူတွေအတွက်ကိုဆက်သွယ်ရမယ် telephone number
ကျွန်တော်ဆရာဝန်တွေကိုဆက်သွယ်လို့ရပါတယ်ရှင
်ဟုတ်ကဲ့ဆရာဒီရန်ကုန်ကံတော်ကြီးနားကဆရာဝန်တွေကိုပြောတော့ပါဆရာနော
်ဟုတ်ပါတယ
်ဟုတ်ကဲ့ပါဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တက်ဆက်ပေးနေတဲ့ကျမရေခန္ဓာကိုနားဆင်ခဲ့ရတာပါအခုဆက်ပြီးနေဆက်ဒေတာကတိုင်းရင်သတင်းသားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရပါမယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝင်းတို့သားရီတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကုလသမဂ္ဂအသွေးအမှုချုပ်ပန်ကီမွန်ငတ်နဲ့ရိုဟင်ဂျာလို့သုံးနှုန်းပြောဆိုခဲ့တဲ့အပေါ်ရခိုင်လူမှုအဖွဲ့အစည်းပေါင်းစုံနဲ့တန်ကအဖွဲ့အစည်းတွေကနေကန့်ကွက်ဆန္ဒပြဖို့ဆုံးဖြတ်ခဲ့ကြပါတယ်အရေးဝတ်တနက်ကင်လူတစုကနေဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကဒေသခံ12ဦးပြန်လည်လွတ်မြောက်လာခဲ့တယ်ဆိုတာနဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်နဲ့စစ်ပွဲဒုက္ခတွေအများအရေးကိစ္စအရီကိုဂျပန်အောက်လွတ်တော်စီဝေးခမ်းမမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာ
။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်လူမှုအဖွဲ့ပေါင်းစုံနဲ့တန်ခါအဖွဲ့အစည်းတွေစုံညီကျင်းပတဲ့အစည်းအဝေးကနေကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကနေပြည်တော်မှာရိုဟင်ဂျာလို့သုံးနှုန်းပြောဆိုခဲ့တဲ့အပေါ်ကန့်ကွက်ဆန္ဒပြဖို့ဆုံးဖြတ်ခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲကိုသက်ဆိုင်ရာအာဏာပိုင်တွေစီကခွင့်ပြုချက်ယူပြီးနိုဝင်ဘာလ23ရက်နေ့မှာပြုလုပ်မယ်လို့အစည်းအဝေးတက်ရောက်ခဲ့သူတွေကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကနိုဝင်ဘာလ12ရက်နေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာလူမျိုးတွေလူအခွင့်အရေးချိုးဖောက်ခံနေရပြီးသူတို့ကိုလူအခွင့်အရေးစံချိန်ဆက်ညွှန်းတွေနဲ့အကာအကွယ်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီလိုပြောဆိုသုံးနှုန်းခဲ့တဲ့အပေါ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကမစ္စတာဘန်ကီမွန်းကိုတရားဝင်ကန့်ကွက်စာပေးဖို့ခဲ့တယ်လို့ပြည်ထောင်စုလွှတ်တော်ကကန့်ကွက်ရှုံချခဲ့ကြပြီးရခိုင်ပြည်နယ်လွှတ်တော်ကလည်းရှုံချထားပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ကြာရပတီကျေးရွာနီးနားရှိရပါချံနဲ့တခြားစိုက်ပျိုးရေးချံအလုတ္တမဒေသခံအယောက်40ကို KIO အဖွဲ့ကလို့ယူဆရတဲ့အရဝတ်တနက်ကင်လူတစုဖမ်းဆီးခေါ်ဆောင်တွားရကနေအသက်20အရွယ်အမျိုးသား10ဦးနဲ့အမျိုးသမီး3ဦးကိုဒီရက်ပိုင်းအတွင်းပြန်လည်လွတ်ပေးခဲ့တယ်လို့ကြာရပတီမြို့နယ်မူဦးဖုံစာကပြောပါတယ်။နိုဝင်ဘာဒုတိယအပတ်ကအရဝတ်တနက်ကင်လူတစုကနေဖမ်းဆီးသွားတဲ့အမျိုးသားအမျိုးသမီးအလုံးပေါင်းအယောက်40ချီပြီးအများစုဟာအသက်20ကနေ35နှစ်အရွယ်လူငယ်တွေဖြစ်ပါတယ်။ဖမ်းဆီးခေါ်ဆောင်သွားတဲ့လူတွေပြန်လည်လွတ်မြောက်လာဖို့အတွက်ကချင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးအရာဝန်ကြီးကတတ်မှတ်ထားတဲ့ဆက်ဆံရေးလမ်းကြောင်းအတိုင်း KIO ကိုဖွဲ့ထံတောင်းခံခဲ့တယ်လို့မြစ်ကြီးနားခရိုင်အုပ်ချုပ်ရေးမှူးဦးခေါင်လန်ဒီကပြောပါတယ်
။ကချင်ပြည်နယ်မန်စီမြို့နယ်ကချင်လူမျိုးရေးတပ်မတော် KIA ရဲ့တပ်မဟာ3လက်အောက်ခံတပ်ရင်း28မြေအတွင်းအစိုးရစစ်တပ်နဲ့တိုက်ပွဲဖြစ်ပွားခဲ့ရာ KIA ဘက်ကဗိုလ်ဖောင်ကျဲလာတွဲကြဆုံးခဲ့တယ်လို့ KIA ဘက်ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ18ရက်နေ့ကမန်စီမြို့နယ်ဒန်ဆာပါဒေသမှာနှစ်ဖက်တပ်တွေ9နာရီအကြာတိုက်ပွဲဖြစ်ပွားခဲ့တာပါ။အစိုးရစစ်တပ်ဘက်ကနေဘလုံဒင်းဆာတပ်စခန်းကိုလက်မအတိုင်းတက်မယ်လို့ KIA ဗဟိုဌာနချုပ်ကိုကြိုတင်ခွင့်တောင်းခဲ့ပေမဲ့လည်းလက်မအတိုင်းမသွားတဲ့အတွက်ကြောင့် KIA တပ်များနဲ့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တယင်းမူဂျွန်းအောင်ကပြောပါတယ်
။ချင်းမြူတာတပ်မတော်တပ်ဖွဲ့နဲ့မြန်မာတပ်မတော်တပ်ဖွဲ့တွေကြားခင်မင်ရင်းနှီးမှုတည်ဆောက်ဖို့အတွက်ရည်ရွယ်ချက်နဲ့မြန်မာတပ်မတော်မှတပ်ဖွဲ့တချို့ဟာချင်းမြူတာတပ်မတော်ထိန်းချုပ်နယ်မြေကိုတွားရောက်လည်ပတ်ခဲ့ပါတယ်။ဟာခမျိုးအခြေဆိုင်ခရယာနှစ်ခွန်လေးခြေလင်တက်ရင်မူတုတ္တရပုံမူကြီးနိုင်ဦးလိုင်ဦးဆောင်တဲ့မြန်မာတပ်မတော်စစ်ကြောင်းတစ်ကြောင်းဟာနိုဝင်ဘာ14ရက်ကနေ21ရက်နေ့ထိချင်းမြူတာတပ်မတော်ယာယီခြေဆိုင်ရာဒေသထန်တလန်မြို့နယ်ပန်ဆန်တောင်ကျောကိုစစ်ကြောင်းနဲ့လက်လည်ခဲ့တာပါမြန်မာတပ်မတော်နဲ့ချင်းမြူတာတပ်မတော်တပ်ဖွဲ့တွေနဲ့တွေ့ဆုံမှုဟာနှစ်ဖက်တပ်တွေခင်မင်ရင်းနှီးမှုတည်ဆောက်ဖို့ရည်ရွယ်ချင်တာဖြစ်တယ်လို့ CNF ကောင်းဆောင်တဦးကပြောပါတယ်ချင်းမြူတာတပ်ဦး CNF ဟာတမ္တာဦးတင်းစိန်ဦးဆောင်တဲ့မြန်မာအစိုးရနဲ့2012ခုနှစ်ကအပြည့်ရဆဲရေးတဘောတူညီချက်လက်မှတ်ရေးထိုးပြီးနောက်ချင်းပြည်နယ်ထန်တလန်းမြို့နယ်နဲ့ဒီတိမ်မြို့နယ်အတွင်းမှာယာယီအခြေချနေထိုင်ခဲ့ကြပါတယ်
တနင်္သာရီတိုင်းရှိ KUPC အဖွဲ့ဝင်ဖြစ်တဲ့ကရင်ခရိယံဖုံတော်ကြီးတပားကိုလူမှုအဖွဲ့စည်းနဲ့မပတ်သက်ဖို့ကိုပြီးခဲ့တဲ့နိုဝင်ဘာလဒုတိယအပတ်ကထဝယ်ခရိုင်အုပ်ချုပ်ရေးမှူးကနေတတိပေးလက်မှတ်ထိုးခိုင်းခဲ့ပါတယ်တတိပေးခံရတဲ့ကရင်ခရိယံတိုက်ခါတော်ရဆရာဖာသာဂျိုးဆက်သင်းခင်ကတော့ကရင်အမျိုးသားရေးနဲ့ငြိမ်းချမ်းရေးကိစ္စတွေကိုတော့ဆက်လက်လှုပ်သွားမယ်လို့ပြောပါတယ်အောက်တိုဘာလ23ရက်နေ့ကထဝယ်မြို့ပန်ချောင်းဒေသကကြောက်မီသွေးစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေနိုင်ငံရေးပါတီတွေနဲ့အတူကုမ္ပဏီတာဝန်ရှိသူတွေကနေလုပ်နေတဲ့တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နောက်မှာအခုလိုတတိပေးခံရတာဖြစ်တယ်လို့ကယံကန်ရှင်ဖုံတော်ကြီးကဆိုပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရှင်။ဂျပန်လွတ်တော်အမတ်များတမက်ကဥက္ကဋ္ဌနာဂါဆာဝါမဆာဟာရူကနေဦးဆောင်ပြီးဂျပန်နိုင်ငံရောက်မြန်မာတိုင်းရင်းသားများစုပေါင်းဖွဲ့စည်းထားတဲ့ Non-Profit Organization for Peace အဖွဲ့တို့ကနေ Raymond Magsaysay ဆုရှင်ဒေါ်ဆိုင်ရော်ကိုဖိတ်ခေါ်ပြီးတော့မြန်မာငြိမ်းချမ်းရေးဖြစ်စဉ်နဲ့စစ်ပြေးဒုက္ခသည်များအရေးကိစ္စတွေကိုဂျပန်အောက်လွတ်တော်အစည်းအဝေးခန့်မှန်းမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဒီအကြောင်းကိုတော့မင်းအားကောင်းတို့ကနေအခုလိုစုစည်းတင်ဆက်ထားပါတယ်
ဂျပန်နိုင်ငံအောက်လွှတ်တော်ခမ်းမမှာကျင်းပခဲ့တဲ့မြန်မာနိုင်ငံရေးဆွေးနွေးပွဲမှာဒေါ်ဆိုင်ရော်တင်သွင်းခဲ့တဲ့စာရမ်းပါအကြောင်းအရာတွေနဲ့ပတ်သက်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေစုစည်းတည်ထောင်ထားတဲ့ NOP Peace Non-Profit Organization for Peace Director အဖွဲ့ဝင်ဒေါ်မရစ်ဆမ်ဘူးကအခုလိုရှင်းပြပါတယ်
ကျမဆဲတော်အနေနဲ့မြန်မာနိုင်ငံရဲ့လက်ရှိပြည်ပြောင်းလဲရေးလုပ်နေပါတယ်ဆိုတဲ့နေရာမှာပြတ်တက်နေတာတွေလည်းရှိရတဲ့အကြောင်းသွတ်တော်မှာရှင်းလင်းသွားပါတယ်
မြန်မာနိုင်ငံရဲ့ညဉ့်ညံရေးတည်ဆောက်မှုဖြစ်စဉ်တွေနဲ့စစ်ပြေးဒုက္ခတဲ့အရေးကိစ္စတွေကိုလည်းတင်ပြဆွေးနွေးခဲ့တယ်လို့ဒေါ်မရစ်ဆမ်ဘူးကပြောပါရယ်ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံအရေးကိစ္စတွေကိုစိတ်ဝင်စားပြီးနိုင်ငံသားဒေသကအပြစ်မှန်တွေကိုသိရှိဖို့ခုလိုစာရန်ဖတ်ပွဲကိုစီစဉ်ခဲ့တယ်လို့ဒေါ်မရစ်ဆမ်ဘူးကရှင်းပြပါရယ်
မြန်မာနိုင်ငံမှာတိုင်းဒါရဲ့ကန္တာအရေးကြီးတဲ့အကြောင်းတိုင်းဒါတွေနဲ့အစိုးရနဲ့ဆွေးနွေးနေတဲ့ဆွေးနွေးပွဲတွေကိုဒီကေဘက်တီတီရောက်ဆက်လက်ဆွေးနွေးဖို့အစိုးရအနေနဲ့တိုင်းဒါတွေကိုဆက်လက်ပြီးကူညီတော့မယ်ဆိုတဲ့အကြောင်းကိုဂျပန်အစိုးရအနေနဲ့တိုင်းဒါအရေးကိုအထူးစိတ်ဝင်စားနဲ့ဒီကေဘက်စူးစမ်းနေပါတယ
်ပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးလာရောက်တက်ရောက်ခဲ့စဉ်ကမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တဲ့နေရာမှာလဲညဉ့်ညံရေးဆွေးနွေးပွဲဆက်လက်အကောင့်ထဲပေါ်ဖို့နဲ့တိုင်းဒါအရေး ကူညီတွေဆက်လက်အကူအညီပေးသွားဖို့ဆွေးနွေးခဲ့တယ်လို့ဂျပန်လွှတ်တော်အမတ်များတမန်ကဥက္ကဋ္ဌနာဂါဆာဝါမာဆာဟာရူကဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။ဒီဆွေးနွေးပွဲကိုဂျပန်နိုင်ငံတိုကျိုမြို့မှာရှိတဲ့အောက်လွှတ်တော်အစည်းအဝေးခန်းမမှာနိုဝင်ဘာလ18ရက်နေ့ကပြုလုပ်ခဲ့တာဖြစ်ပြီးဂျပန်အထက်အောက်လွှတ်တော်အမတ်တွေနဲ့နိုင်ငံသားရေးဝန်ကြီးဌာနအတာဝန်ရှိပုဂ္ဂိုလ်တွေ၊ Japan International Cooperation Agency လို့ခေါ်တဲ့ JICA အဖွဲ့ကတာဝန်ရှိသူတွေ၊ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေစုစုပေါင်း100နီးပါးတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့ပြည်ထောင်စုဝန်ကြီးဦးအောင်မင်းအပါအဝင်အစိုးရဝန်ကြီး၄ဦးနဲ့နိုင်ဟန်တာဦးဆောင်တဲ့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့ဟာနိုဝင်ဘာ9ရက်နေ့ကနေပြီးတော့မှအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံမှုမှာပါထူးခြားမှုတွေရှိနေပါတယ်လဲဆိုတာကိုတော့နိုင်ကွန်းအိမ်ကနေ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကိုမေးမြန်းထားတဲ့မေးမြန်းချက်ကိုကြားကြရမှာပါရှင်။
ဟုတ်ကဲ့ဒီအပတ် UNFC နဲ့ငင်းချမ်းရေးဖော်ဆောင်ရေးကော်မတီတို့အလို့သဘောတွေ့ဆုံပွဲမှာအရင်ကလွှဲမနေတဲ့ဖြစ်စဉ်တွေကိုဒီအပတ်ဆွေးနွေးပွဲမှာပြည်လည်သွားတယ်လို့သိရပါတယ်။ဘာအကြောင်းအရာကိစ္စတွေပြည်လည်သွားတယ်ဆိုတာပြောပြပေးပါလားခင်ဗျာ
။အခုကျွန်တော်တို့ဒီနေပြည်တော်သွားတဲ့ပွဲမှာဦးအောင်မင်းကဒါရိုက်မေးတယ်။ UNFC အနေနဲ့ကနေ့အပြစ်ခတ်ရဆက်ရေးဖြစ်အောင်ဆွေးနွေးနေတဲ့ကာလမှာဖွဲ့ရတက်မတော်ဖွဲ့စည်းရေးတွေလှုပ်ဆောင်နေတဲ့အကောင့်တွေဖော်နေတယ်ဆိုတဲ့ကိစ္စအဲ့ဒါသူပြောတာရှိတယ်။နိုင်ငံရေးရဆွေးနွေးပွဲပြေလည်လာပြီးတဲ့အချိန်မှာဖွဲ့ရမူရဘူးလေပြည်တော်စုကတိဆောက်လာတဲ့အခါကျရင်ကျွန်တော်တို့တပ်တွေကလည်းဖွဲ့ရပြည်တော်စုရဲ့တပ်အနေနဲ့ပေါ့လေပါဝင်တာဝန်ယူသွားနိုင်ဖို့ဆိုတဲ့နေရာမှာတော့အထောက်အကူဖြစ်လိမ့်မယ်ဆိုတဲ့ဥဒေချက်နဲ့ကျွန်တော်လုပ်တာဖြစ်တယ်ဆိုတဲ့အကြောင်းပေါ့လေတပ်ပိုင်းဆိုင်ရာကနေပြီးတော့မှစူးစူးစီးစီးနဲ့ပေါ့ဗျာသဘောတူညီချက်ရအကောင့်တွေဖော်သွားနိုင်ဖို့ဖြစ်တယ်ဆိုတဲ့အကြောင်းပေါ့ဗျာကျွန်တော်ရှင်းပြနိုင်ခဲ့တယ်
နောက်ပြီးတော့ UNFC နဲ့ဆွေရတို့ကြမ်းမှာနိုင်ငံရေးဆွေးနွေးပွဲပြည်လည်သွားမယ်ဆိုရင်လက်နဲ့ဆွေရမယ်လို့သတင်းတွေထွက်ပေါ်နေပါတယ်။အဲ့ဒီအပေါ်မှာကော UNFC အနေနဲ့ဘယ်လိုအမြင်သဘောသားရှိပါသလဲ
။ကျွန်တော်တို့ကလက်နဲ့ဆွေဖို့ဆိုတဲ့အနေထားကျွန်တော်တိုင်းရင်းသားလက်နဲ့ကန်ဖွဲ့စည်းတွေကပေါ့ဗျာဒီလိုအမြင်လုံးဝမရှိပါဘူး
။လက်ရှိအခြေအနေကတော့ငင်းချမ်းရေးလုပ်ငန်းစဉ်တွေလည်းအပြီးမတက်နိုင်တဲ့အခြေအနေပေါ့နော်။လက်ရှိတိုင်းရင်းသားဒေသတွေမှာပါရေးကိစ္စတွေတွေ့ကြုံနေရပါလဲခင်ဗျာ။
ဒီပြည်တွင်းစစ်ဖြစ်နေလို့ပေါ့ဗျာဟိုစစ်ပြေဒုက္ခတွေတွေအများရှိနေတော့ပဲနိုင်ငံတကာတာဝန်ယူပြီးတော့ကြွေးမွေးနေရတယ်နောက်ပြည်တွင်းစစ်နဲ့ဆက်ဆက်ပြီးတော့မှကျွန်တော်နိုင်ငံမှာမူရေးစေးဝါးတွေအများကြီးထွက်ရှိပြီးတော့ဒီဘိန်းကနေအစပေါ့ဗျာနိုင်ငံတကာမှာလည်းပြန့်နှံ့နေတဲ့အနေအထားပြည်တွင်းစစ်ကိုအမြန်ရက်ဆဲနိုင်ပြီးတော့မှဒါတွေကိုဟိုသစင်ချင်းပြင်သွားလို့ရမယ်ကိစ္စဖြစ်တော့နိုင်ငံတကာရဲ့အရေးလည်းဖြစ်နေတယ်
ဟုတ်ကဲ့ UNFC နဲ့ငင်းချမ်းရေးဖော်ဆောင်ရေးကော်မတီတို့လက်ရှိတွေ့ဆုံဆွေးနွေးနေတဲ့အခြေအနေကောတိုင်းဒါတစ်ခုအထိအောင်မြင်မယ်လို့ယုံကြည်ပါလားခင်ဗျာ
ကျွန်တော်တို့နိုင်ငံပေါ့ဗျာနော်ဖြစ်ရှိနေတဲ့လက်နက်ကင်ပဋိပက္ခကိုအရင်အရင်တုန်းကတော့ဤပေါင်းစုံနဲ့ဖြည့်ရှင်းခဲ့တယ်ဒါလည်းမအောင်မြင်ခဲ့ဘူးဒါကြောင့်ဒီချိန်မှာတော့မှန်မှန်ကန်ကန်နဲ့နော်ဖြစ်သင့်ဖြစ်ထိုက်တဲ့အနေအထားနဲ့တစ်ဖက်ကဒန်းသူညီသူတွေ့ဆုံဆွေးနွေးပြီးတော့မှန်ကန်တရားတဲ့ဤလနဲ့ရှင်းလင်းသွားမယ်ဆိုရင်တော့အောင်မြင်မှုရလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်
အခုဆက်လက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ရမှာပါ
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကနေပြည်တော်မှာရိုဟင်ဂျာလို့သုံးလုံးပြောဆိုခဲ့တဲ့အပေါ်ရခိုင်လူမှုအဖွဲ့ပေါင်းစုံနဲ့တန်ခါအဖွဲ့အစည်းတွေကနေလာမယ့်နိုဝင်ဘာ23ရက်နေ့မှာကန့်ကွက်စန္ဒပြဖို့ဆုံးဖြတ်ခဲ့ပါတယ်။အရက်ဝတ်တနက်ကိုင်းလူတစုကနေဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကဒေသခံအယောက်40အနက်ကအမျိုးသားအမျိုးသမီးအပါအဝင်12ဦးပြန်လည်လွတ်မြောက်လာခဲ့ပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine.ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟွန်ပါရှင
်။တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြာသပတေးနေ့ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါလိမ့်ရှင်။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တရင်နောက်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရဲ့ပြည်ပမခံရပဲကင်းလွတ်နေတဲ့အဆုံးသက်ရေးနိုင်ငံတကာနေ့ကိုမကြသေးခင်ကပဲ American ပြည်ထောင်စုကပူတွဲကမကထလုပ်ပါတယ်။ကဘာတဝမ်းမှာလွတ်လပ်ပွင့်လင်းတည်ငြိမ်တဲ့လူအဖွဲ့အစည်းတွေဖန်တီးဖို့ရာအပြစ်လွတ်နေတာတွေကိုအဆုံးသက်ရေးဟာကိုကျင်တရားအရာရောလက်တွေ့အရာပါလိုအပ်တယ်ဆိုတာဒီကနေ့မှရောနေ့တိုင်းမှပါမိမိတို့အတည်ပြုပါတယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။အကျင့်ပြက်လက်စားတာကိုဖွင့်ချတဲ့သတင်းတွေရေးဖို့အပြင်းအထန်မေးခွန်းထုတ်ဖို့ဒါမှမဟုတ်စစ်ပွဲရဲ့အနေထားရုံတွေခံစားရလူအခွင့်အရေးချိုးဖောက်ခံနေရသူအပြစ်မဲ့အမျိုးသားအမျိုးသမီးကလေးငယ်တွေခံစားနေရတာတွေကိုမျက်မြင်သိရဖို့အတွက်ရဲရင်တဲ့သတင်းတော့တွေဟာနေ့စဉ်သူ့မတူအောင်စွန့်စားလှုပ်ဆောင်နေကြပါတယ် လူတွေအတွက်ဝန်ထမ်းနေတဲ့သတင်းတောက်တွေပြစ်မှတ်ထားခံရတာနဲ့အသက်ခံရတာဟာလွန်ခဲ့တဲ့ဆယ်စုနှစ်တခုထဲမှာတင်ယာပေါင်းများစွာရှိပါတယ်။နောက်ထပ်မရေမတွက်နိုင်တဲ့သတင်းတောက်ပေါင်းများစွာဟာလည်းအနှောက်အယှက်ပြုခံရ၊ချင်းချောက်ခံရ၊အကျဉ်းချခံရ၊နှိပ်စက်ညှဉ်းပန်းခံကြရပါတယ်။ဒီဖြစ်ရအများစုမှာသတင်းတောက်တွေအပေါ်ဆိုးရွားတဲ့ပြစ်မှုကျူးလွန်သူတွေတစ်ခါတစ်ခါအာဏာရှင်ဒါမှမဟုတ်အစိုးရတွေတောင်မှ ISIS လို့အကြမ်းဖက်အဖွဲ့တွေဟာအပြစ်ပေးအရေးယူမခံကြရပါဘူး။အထူးသဖြင့်ဘာရှောအယ်အာဆတ်အစိုးရနဲ့ ISIS အဖွဲ့ကသတင်းမီဒီယာတွေအပေါ်စိုးသွမ်းရုံမာစွာတိုက်ခိုက်ပြီးစင်စာလုံနေတဲ့ Syria နိုင်ငံဟာသတင်းတောက်တွေအတွက်တော့သေမင်းတိုင်းပြည်ပါပဲ။ပြင်ပကဘာကိုသတင်းတွေထွက်မသွားအောင်တားဆီးဖို့သတင်းတောက်တွေကိုလက်စဖြောက်ပစ်တာပြန်ပေးဆွဲတာတွေလုပ်ကြပါဗျ။ဝေဖန်သူတွေအတန်ပိတ်သွားအောင်အကြမ်းဖက်သူတွေအပြစ်ပေးမခံရတာအဆုံးသတ်ဖို့နဲ့အဖြေရှာပေးဖို့တရားဥပဒေရစီရင်တာကိုအခုထိမမြင်ကြရသေးတဲ့သတင်းတောက်တွေနဲ့သူတို့မိသားစုတွေကိုစားအမေရိကန်ပြည်ထောင်စုကတောင်းဆိုပါဗျ။ဒါ့အပြင်စီးရီးယားနဲ့အိန္ဒိယနိုင်ငံတွေကသတင်းထောက်တွေကိုအကာအကွယ်ပေးဖို့လဲစီးရီးယားပြည်ပခမှာပါဝင်နေသူတွေအားလုံးကိုအမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်အထူးသဖြင့်ကတော့ကမ္ဘာကကြားဖို့လိုအပ်တဲ့သတင်းတွေကိုပြောပြဖို့သူတို့အသက်ကိုစွန့်လွတ်လုဆောင်နေသူတွေရဲ့ရဲစွမ်းတက်တီကိုလေးစားစွာအတူတကွရပ်တည်ပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်မိမိတို့အားလုံးရဲ့လွတ်လပ်မှုနဲ့ဘေးကင်းလုံခြုံမှုအတွက်အမောင်ကိုအလင်းအောင်ထွန်းပေးပြီးပြောခွင့်မရသူတွေကိုပြောဆိုခွင့်ပေးဖို့အတွက်သတင်းထုတ်တွေရဲ့တံပိုးကြီးမားလာတဲ့လှုပ်ဆောင်မှုတွေကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုပါတယ်လို့သမရဘရာဂိုဘာမာကပြောပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဖူယေအမေရိကန်တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်အခုမနေ့ဖက်အစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဦးဆက်မိုးဝေကတလှည့်ကြေညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုအနေနဲ့ထိရောက်မှုမရှိဘဲဖြစ်နေတဲ့စနစ်တစ်ခုကိုပြင်ဆင်ရေးအတွက်စောင့်စားနေဖို့အချိန်မရှိတော့တာကြောင့်ကွန်ဂရက်လွှတ်တော်ကိုကွင်းရှောင်းပြီးတော့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ရင်ပြောင်းလဲမှုအတွက်သမ္မတဥဘာမားကဆောင်ရွက်ရတာဖြစ်တယ်လို့အိမ်ဘီရောကပြောဆိုပါရယ်အမေရိကန်ပြည်ထောင်စုမှာရှိနေတဲ့တန်းနဲ့ချီတဲ့အထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေကိုနေရက်ပြန်ပို့ရေးကနေအကာအကွယ်ပေးမဲ့အစီအစဉ်တက်ကိုသမ္မတဥဘာမားကမကြခင်မှာကြေညာတော့မှာဖြစ်ပါရယ်ဒီအစီအစဉ်ဟာတရားမဝင်ရွှေပြောင်းလာသူတွေ၅သန်းလောက်ကိုနေရက်ပြန်ပို့ရေးကနေအကာအကွယ်ပေးမှာဖြစ်ပါရယ်အမေရိကန်နိုင်ငံသားဖြစ်နေပြီးသားကလေးတွေရဲ့မိဘတွေဓမ္မမဟုတ်အမေရိကန်နိုင်ငံမှာတရားဝင်နေထိုင်သူတွေဟာတရားဝင်အလုပ်လုပ်ကံခွင့်ရရှိကြမှာဖြစ်ပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုအတွင်းကိုကလေးငယ်တွေအဖြစ်နဲ့တရားမဝင်ရောက်ရှိလာသူတွေကိုလည်းတွန်းမြင့်အကာအကွယ်ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။ Ebola ရောဂါအကြီးအကျယ်ခံစားနေရတဲ့အာဖရိက၃နိုင်ငံကလာရောက်မဲ့တရားမဝင်နေထိုင်သူတွေကိုနေရက်ပြင်းပြန်မပို့သေးဘဲအလုပ်လုပ်ခွင့်ပါမစ်ထုတ်ပေးမယ်လို့ Obama အစိုးရအဖွဲ့ကကြေညာပါတယ်။ Sierra Leone ဂီနာနဲ့လိုင်ဘေးရီးယားနိုင်ငံသုံးနိုင်ငံကတရားမဝင်ရောက်ရှိလာသူတွေကိုယာယီအကာအကွယ်ပေးထားတဲ့အနေနဲ့ဆက်ရှိလာနေထိုင်ခွင့်ပေးသွားမယ်လို့လူဝင်မှုကြီးကြပ်ရေးဌာနကပြောဆိုပါရယ်အမေရိကန်ပြည်ထောင်စုမှာဆောင်းရသည့်အစာပိုင်းမရှိသေးပေမဲ့တခါမှမကြုံဘူးသေးတဲ့နှင်းပုံတန်းကြီးတိုက်ခတ်နေတဲ့အတွက်တချို့နေရာတွေမှာနှင်းတုက6ပေလောက်ထိရှိနေပါရယ်နယူးယောက်ပြည်နယ်မြောက်ပိုင်းကဘက်ဖလိုမြို့မှာနှင်းတု9ပေကျော်ရှိနေပြီးတော့အခုတည်းပိုပြီးကြောက်အောင်မယ်ဆိုပြီးတော့လည်းခန့်မှန်းထားပါရယ်ရုရှားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ယူကရိန်းအရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွေရေးတပုံတွေနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းအစိုးရကိုအကူအညီပေးရေးအတွက်ဆွေးနွေးဖို့ယူကရိန်းနိုင်ငံကီယက်မြို့ကိုရောက်ရှိသွားပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းချင်းချုပ်ကိုဦးစံမိုးဝေကြေညာပေးသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လွှင့်ရေးမှူးကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ကျွန်မကခွာညိုပါရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလိုင်းဒိုမီတာ7942တို့ကနေနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.